စ်ပွဲတွေဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကြောင့်2019ခုနှစ်အတွင်းအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခသည်ပေါင်းက68သန်းခွဲရှိလာတာမို့ဒါဟာအများဆုံးစံချိန်တင်သွားခဲ့တယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလည်းရခိုင်ပြည်နယ်ကအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံတဲ့ရိုဟင်ဂျာဒုက္ခသည်က9သိန်းလောက်ရှိပြီးပြည်တွင်းအိုးအိမ်ရွှေ့ပြောင်းနေထိုင်ရသူပေါင်းကကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေအတွင်းမှာ3သိန်းလောက်ရှိနေပါတယ်ဒီအကြောင်းပြည်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင
်2019ခုနှစ်အတွင်းကမ္ဘာတစ်လွှာအိုးအိမ်ရွှေ့ပြောင်းမှုဆိုင်ရာ UNHCR ရဲ့အစီရင်ခံစာဖြစ်တဲ့Global Trends Report on Forced Displacement 2017တဲ့မှာဒုက္ခသည်အရေးအတွက်ကမနစ်က68သန်းခွဲနဲ့အများဆုံးစံချိန်တင်ခဲ့တယ်လို့ဖော်ပြထားတာမို့ဒါဟာ2016ခုနှစ်ကတည်းက3သန်းကျော်ပိုပြီးများလာတာဖြစ်ပါတယ်။တစ်နှစ်အတွင်းဒုက္ခသည်အရေးအတွက်တိုးလာမှုအများဆုံးဖြစ်လာတာဟာမြန်မာနိုင်ငံကထွက်ပြေးတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းလောက်ပြင်တောင်ဆူဒန်နဲ့ကွန်ဂိုနိုင်ငံတွေမှာတိုက်ပွဲတွေတိုးလာတာနဲ့ဗင်နီဇွဲလာနိုင်ငံမှာအခြေအနေတွေဖျို့ဖျဲဖြစ်ခဲ့တာကြောင့်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာတစ်လွှာကဒုက္ခသည်အားလုံးရဲ့85%ရာခိုင်နှုန်းဟာအများအပြားဆင်းရဲတဲ့တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်ပြီးသူတို့အစိုးရတွေကိုယ်တိုင်ကရုန်းကန်နေရတဲ့အခြေအနေမှာရှိနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီကပြောပါတယ
်။ It should be an element dispelling the perception, the notion that is so prevailing in many countries that the refugee crisis
ကမ္ဘာတစ်လွှာချမ်းသာတဲ့နိုင်ငံတွေမှာဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတာဟာဒီဆင်းရဲတဲ့နိုင်ငံတွေကြောင့်ဆိုတဲ့အယူဆကိုနိုင်ငံအများပြားကလက်ခံထားကြတာမို့ဒီလိုအမြင်မျိုးဟာမထားသင့်တဲ့အမြင်ပါတကယ်တော့ဒီလိုမဟုတ်ပါဘူးဆင်းရဲတဲ့နိုင်ငံတွေမှာကဒုက္ခသည်ပြဿနာကိုအများဆုံးဆက်ပြီးတော့ကြုံနေရတာပါဆင်းရဲတဲ့နိုင်ငံကလူတွေကလည်းနောက်ဆင်းရဲတဲ့နိုင်ငံတွေကိုပြောင်းရွှေ့တာဒါမှမဟုတ်သူတို့နိုင်ငံတွေထဲမှာပဲပြောင်းရွှေ့နေတာတွေရှိနေပြီးတော့တဟာပြည်တွင်းအိုးအိမ်ပြောင်းရွှေ့ရတဲ့အနေထားပ
ါဒုက္ခသည်တိုးလာမှုက6နှစ်ဆက်တိုက်ဖြစ်နေတယ်လို့မနစ်ကအိုးအိမ်ပြောင်းရွှေ့ကြတဲ့ဒုက္ခသည်68သန်းခွဲထဲမှာပြည်တွင်းအိုးအိမ်ပြောင်းရွှေ့ရသူကသန်း40လောက်ရှိနေတယ်လို့ UNHCR ကပြောပါတယ်ဒါဟာလွန်ခဲ့တဲ့10နှစ်ကတည်းကရာနှုန်း50ပိုများနေတာဖြစ်ပြီးကမ္ဘာဒုက္ခသည်အလုံးရဲ့3ပုံ2ပုံကျော်ဟာမြန်မာနိုင်ငံအပါအဝင်နိုင်ငံ9နိုင်ငံကနေလာရောက်တာလို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအစိုးရခန်းစာတင်သွင်းသူ UNHCR Director Ninet Kelly ကပြောပါတယ
် Refugee origins countries that producing the most refugees in the world today 2/3
မှာထွက်ပြေးလာကြတဲ့ဒုက္ခသည်3ပုံ2ပုံလောက်ရှိတဲ့အများဆုံးထွက်ပြေးတဲ့နိုင်ငံက9နိုင်ငံရှိပါတယ်အဲ့ဒါတွေကတော့ Syria, Afghanistan, တောင်ဆူဒန်မြန်မာနဲ့ Somalia နိုင်ငံတွေဖြစ်ပါတယ်
2019ခုနှစ်မှာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံတဲ့ရိုဟင်ဂျာဒုက္ခသည်က6,500,500ရှိနေတယ်လို့ UNHCR ရဲ့2019အစိုးရခန်းစာမှာဖော်ပြထားပါတယ်။အများစုက Cox's Bazar ကဒုက္ခသည်စခန်းတွေမှာနေကြပါတယ်။သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့ဒီဒုက္ခသည်တွေဟာနိုင်ငံမဲ့ဖြစ်နေတယ်လို့ခိုကိုးရမယ့်ဒုက္ခသည်တွေဖြစ်နေတဲ့အတွက်နိုင်ငံတကာရဲ့ကာကွယ်စောင့်ရှောက်မှုကိုအဓိကလိုအပ်နေတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီရောင်ကြဒုက္ခသည်တွေနေရပြန်ရင်လည်းပတ်သက်ပြီးကုလသမဂ္ဂရဲ့မူကတော့အပြောင်းလဲမရှိပဲဒုက္ခသည်တွေဂုံတိတ်ခါရှိရှိလုံခြုံစိတ်ချဖို့အဓိကထားတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဗန်ဒူဂျာရီကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် Repatriation of refugees needs to be voluntary and needs to be safe
ဒုက္ခသည်တွေနေရရင်ကိုကုသဘောနဲ့ကိုလုံခြုံစိတ်ချစွာဂုံတိတ်ခါရှိရှိပြန်နိုင်မှုလိုအပ်ပါတယ်အခုလက်ရှိရခိုင်ပြည်နယ်ရဲ့အခြေအနေကဒီလိုအခြေအနေလို့ကျွန်တော်တို့မယုံကြည်ပါဘူး။ဒါပေမဲ့တနေ့မှာတော့ဒုက္ခသည်တွေသူတို့နေရက်ကိုသူတို့ပြန်ချင်နေဆိုရင်သူတို့သဘောပါလို့ပြောသွားတာပါ။မြန်မာနိုင်ငံကနေထွက်ခွာတဲ့ဒုက္ခသည်ဟာ2019ခုနှစ်ဒုတိယနှစ်ဝက်လောက်မှာတဟုန်တိုးများလာတာဖြစ်ပြီးဒုက္ခသည်အုပ်စုတွေထဲမှာသရုပ်ထမြောက်အများဆုံးအုပ်စုဖြစ်တယ်လို့အစိုးရခန်းစာမှာရေးပါတယ်။ဒီဒုက္ခသည်တွေထဲကအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတာဖြစ်ပြီးထိုင်းနိုင်ငံမှာမြန်မာဒုက္ခသည်3000လောက်ရှိနေတယ်လို့မလေးရှားမှာ98000နဲ့အိန္ဒိယမှာ18100ကျော်ရှိနေပါတယ်။မြန်မာနိုင်ငံတွင်းမှာတိုင်းဒေသလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်2011ခုနှစ်ကစပြီးအခုထိပြည်တွင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူက3000လောက်ရှိနေပါတယ်။အများစုကကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေထဲကတောတောင်တွေထဲမှာတောင်တင်နေကြတာဖြစ်ပါတယ်။